လူပေါင်း58ယောက်လိုက်ပတ်လာတဲ့ထိုင်ဝမ်လေကျောင်းလိုင်းကခီးတရင်လေရင်ဒဇင်းဟာဒီကနေ့စောပိုင်းမှာပဲတပ်ပင်မျိုးတော်အပြင်ကတရားဒဇင်းကိုဝင်တိုက်မိပြီးအနီးနားကမြစ်ထဲကိုဖြစ်ကြခဲ့တဲ့အတွက်လူ23ယောက်ထပ်မံနဲ့သေဆုံးသွားတဲ့အကြောင်းတာဝန်ရှိသူတွေကပြောပါရယ် Transasia လေကျောင်းလိုင်းကလေရင် ATR-72 ဟာ 90 ဒီဂရီလောက်ဆောင်းပြီးပြန်ဆန်းလာရတာကအတောင်ပိုင်းနဲ့တရားကိုဝင်တိုက်ပြီးကီလိုမီတာရေတိမ်မဲမှာပြတ်ကျသွားခဲ့တာကိုအင်တာနက်လူမှုကွန်ရက်တွေမှာတွေ့မြင်ခဲ့ကြရတာပါလေရင်ဟာအနီးနားကအဆောက်အဦမြင့်တွေကိုကတ်လွတ်ပြီးမြစ်ထဲထိုးကျသွားခဲ့တဲ့လေရင်ဖြစ်ကပုံတွေကိုလည်းတွေ့ရပါရယ်ဒီထဲမှာတဝက်ဖြစ်ပေါ်နေတဲ့လေရင်ဖြစ်ကခီးတယ်တွေကိုတော့ကယ်ဆယ်ရေးလေရင်နဲ့ဘေးလွတ်ရာခဲထုတ်ပေးခဲ့ကြပါရယ်ပျောက်ဆုံးနေသူတွေရှိနေစေဖြစ်တဲ့အတွက်လည်းသေဆုံးသူရေအတွက်ပုံများမှာကိုထိုင်ဝမ်အာဏာပိုင်တွေစိုးရိမ်နေကြတာပါTransasia လေကျောင်းလိုင်းရဲ့အမှုဆောင်ရာရှိချုပ်ချက်ရှင်တေးကတော့လေရင်မတော်တဆမှုတွေတောင်းပန်စကားပြောကြခဲ့ပါတယ်။တပ်ပြင်းမျိုးရောအနီးနားမှာရှိတဲ့ခင်မန်းကျုံကိုဦးတည်ပြီးဆွန်ရှန်လေစိတ်ကနေလေရင်ထွက်ပြီးမချခင်မှာပဲမတော်တဆမှုနဲ့ကြုံခဲ့ရတာပါ။ရာဇီဝတ္ထုသာသာရာရာအခြေအနေမှာလေရင်မတော်တဆမှုဖြစ်ခဲ့ရတဲ့အကြောင်းရင်းကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ထိုင်ဝမ်လေကျောင်းအာဏာပိုင်တွေကတော့လေရင်ရဲ့တက်တန်းဟာတနည်းတောင်မဖြေသေးသလိုဇန်နဝါရီ26ရက်နေ့ကမှနောက်ဆုံးအချိန်ဘေးကင်းလုံခြုံမှုအတွက်စစ်ဆေးထားသေးတယ်လို့လည်းပြောဆိုခဲ့ကြပါတယ်။